မြန်မာနိုင်ငံကြိုင်ပြည်နယ်မှာမွတ်စလင်တွေကိုရောတခြားလူမှုဝန်ဝိုင်းတွေကိုပါထိခိုက်နေတဲ့အကြမ်းဖက်မှုနဲ့မလိုမုန်းထားပယ်လိုက်မှုတွေအဆုံးသတ်စေဖို့လှုပ်ဆောင်ပါလို့ပြည်ထောင်စုဆိုင်ဝန်ကြီးဘော့ရစ်ဂျွန်ဆန်ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒေါက်တာဆုကြည်ဟာမိမိတို့ခေတ်ရဲ့အတူယူအားကြောက်ပွဲအကောင်းဆုံးလူပုဂ္ဂိုလ်တူဖြစ်ပေမဲ့သူ့ဆိုအားဖြင့်လူရင်းသားတွေအပေါ်ပြုမှုဆက်ဆံပုံကတော့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်ပျက်စီးစေတယ်လို့စတေမာလာနေရည်စုံနဲ့ထုတ်ပြန်တဲ့အခါမှာပြည်ထောင်စုဆိုင်ဝန်ကြီးကပြောထားပါတယ်။နိုင်ငံကိုခုနှစ်အောင်လုပ်တာမှာကြီးမားတဲ့စင်ခုံမှုတွေကိုဒေါက်တာဆုကြည်ရင်ဆိုင်နေတော့နိုင်ငံကိုညီညွတ်အောင်လုပ်ဖို့သူ့ရဲ့ထူးခြားတဲ့အရည်အသွေးအရည်ချင်းတွေအားလုံးကိုအခုအခါမှာအသုံးပြုနိုင်မယ်လို့မျှော်လင့်ကြောင်းမြန်မာစစ်တပ်ရဲ့ထောက်ခံပံ့ပိုးမှုကိုဒေါက်တာဆုကြည်ကြားဖို့နဲ့ညီညွတ်ရေးဆိုင်ရာသူ့ရဲ့ကြိုးပမ်းချက်တွေအချီးကြီးဖြစ်မသွားဖို့အထူးအရေးကြီးကြောင်းဒီလိုဆောင်ချက်မှာဒေါက်တာဆုကြည်နဲ့မြန်မာနိုင်ငံကလူလူအားလုံးမိမိတို့ရဲ့အပြည့်အဝထောက်ခံမှုကိုရကြမှာဖြစ်ကြောင်းပြည်ထောင်ဝန်ကြီးဂျွန်ဆန်ကပြောထားပါတယ်ထုတ်ပြန်ချက်မှာဖော်ပြထားတာအရလူရင်းသားဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့နွမ်းပါတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူမှုဝန်ဝိုင်းတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဖြင့်တိတိပေါင်းစတာလင်စစ်တမ်းဒီပါ UK နိုင်ငံကကူညီပံ့ပိုးပေးခဲ့ပါတယ်။ဒီတင်ပတ်အစောပိုင်းကလည်းကုလသမဂ္ဂလူမျိုးရေးကောင်စီမှရခိုင်ပြည်ရေးဆွေးနွေးဖို့တိတိကကမကထပြုတင်သွင်းခဲ့တာပါ။ရခိုင်ပြည်နယ်မှာအခြေခံအကြောင်းရင်းတွေကိုကံကြေစီရှင်းဖို့လည်းမြန်မာအစိုးရကိုတိတိနိုင်ငံကတိုက်တွန်းထားပါတယ်။